ယူဂိုစလာဗီးယားနိုင်ငံဟောင်းမှာ1992ခုနှစ်ကနေ1995ခုနှစ်အတွင်းဖြစ်ပွားခဲ့တဲ့စစ်ပွဲတွေအတွင်းဆပ်လူမျိုးမဟုတ်တဲ့သူတွေကိုတပ်ဖြတ်မှုတွေနဲ့ဆင်နွှဲပြီးဘော့စနီးယားဆပ်ခေါင်းဆောင်ဟောင်းရာဒိုဗန်ခရာဒစ်အပေါ်မှာကုလသမဂ္ဂစစ်ရာဆွေခုံရုံးကလူမျိုးရုံးတပ်ဖြတ်မှုနဲ့ပြန်လည်ဆွဲချက်တင်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာလူမျိုးရုံးတပ်ဖြတ်မှုဆွဲချက်တွေကိုပယ်ဖြတ်ဖို့အတွက်ဆုံးဖြတ်ထားတာကိုကြာတာပရင်းနေမှာပဲပြန်လည်ပြင်ဆင်လိုက်တာပါ။1995ခုနှစ်တုန်းကမွတ်စလင်အမျိုးသားနဲ့ယောက်ျားကလေး 8,000 လောက်ကိုစပရီနီကာမှာတပ်ဖြတ်ခဲ့မှုမှာပါဝင်ခဲ့တယ်ဆိုတဲ့အမှုနဲ့လည်းဘော့စနီးယားဆပ်ခေါင်းဆောင်ဟောင်းကိုတီးခြားဆွဲချက်တင်ခဲ့ပါတယ်။ဘော့စနီးယားမှာဆပ်လူမျိုးမဟုတ်သူတွေကိုတပ်ဖြတ်မှုတုတ်တင်ရှင်းလင်းမှုနိုင်ငံကနေနှင်ထုတ်မှုလူမျိုးတုံးအောင်လုပ်ခဲ့တာတွေပါဝင်အမှုပေါင်း6မှုနဲ့ဆပ်ခေါင်းဆောင်ဟောင်းရင်ဆိုင်နေရတာဖြစ်ပါတယ်။စပရီနီကာလူသက်ပွဲ18နှစ်ပြည့်ချိန်မှာပဲကုလသမဂ္ဂစစ်ရာဇဝတ်ခုံရုံးရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အစုလိုက်ပြုံးလိုက်အလောင်းတွေမြုပ်နှံထားတဲ့နေရာတွေကိုတွေ့ရှိခဲ့ပြီးအဲ့ဒီထဲမှာဘသူဘဝဆိုတာကိုမကြသေးခင်ကမှစစ်ဆေးသိရှိလာခဲ့ရတဲ့အလောင်း406လောင်းကိုတကြုံမဲ့ဇာပနအခမ်းအနားကိုတော့လူပေါင်းထောင်နဲ့ချီးပြီးတက်ရောက်ကြမယ်လို့မျှော်လင့်ရပါတယ်။